မြန်မာနိုင်ငံမှာငွေကြေးမတည်ငြိမ်မှုငွေကြေးခဝါချမှုနဲ့လက်နက်ကင်ပဋိပက္ခတွေကြောင့်အခုဇူလိုင်လတည်းအိမ်ချမ်းမြေဈေးနဲ့ကားဈေးနှုန်းတွေထိုးတက်သွားပါတယ်မြန်မာကျပ်ငွေတန်ဖိုးထပ်ပြီးကျနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိနေတယ်လို့တစ်ချိန်တည်းမှာပဲမြန်မာနယ်စပ်ကတရုတ်အွန်လိုင်းလောင်းကစားလုပ်ငန်းတွေနဲ့ငွေကြေးလိမ်လည်သူတွေရဲ့ငွေကြေးခဝါချမှုတွေကြောင့်ဒီလာထဲမှာအိမ်ချမ်းမြေဈေးတွေပိုပြီးလှုပ်လှုပ်ခက်ခက်ဖြစ်လာနိုင်တယ်လို့ဒီအိမ်ချမ်းမြေလုပ်ငန်းကိုလုပ်ကင်သူတွေကပြောပါတယ်မန္တလေးမှာကားနဲ့အိမ်ချမ်းမြေဈေးတွေဒီရက်ပိုင်းမှာအလုံးအင်းနဲ့အဝယ်လိုက်လာပြီးမတန်တဆဈေးတွေပေးဝယ်နေကြတယ်လို့လည်းမန္တလေးကလုပ်ငန်းရှင်တူက VOA ကိုပြောပါရယ်အိမ်ချမ်းမြေနဲ့ကားဝယ်ရောင်းပွဲစားတွေကိုတဆင့်ခံချိတ်ဆက်ပြီးဝယ်ယူနေကြကြောင်းလည်းသူကဆက်ပြောပါရယ်သူက
ဒီလိုကိုအိမ်ချမ်းမြေရောင်းဝယ်ဖြစ်တယ်သူကားကြီးဟိုကိုကားပေါ်လာတော့ကရှိနာကားတိုင်းဟောင်းနာကားကိုကိုအောင်ပြီးကြောင်းရတယ်ဒီလိုကတော့တန်တဆလေးတဆတော့ဖြစ်သွားအိမ်ချမ်းမြေကတော့အခု6,500 ကမှမဟုတ်တော့ခုလိုက်ဝင်နေကြတယ်ခင်ဗျာအခုအရောင်းတစ်ချို့ဆိုပါဖြစ်လာပြီဆိုအင်ဂျင်နီယာကိုယ်တိုင်ကအဲ့တော့ဒီလိုက်ဝင်နေတော့ကြောက်ပြီးတော့မင်းရဲ့ရောင်းမဲ့ပြဿနာကဒီနေ့မရောင်းတော့ဘူးဆိုတာလေးကိုအခုဒီပြည့်နေတယ်မှာဖြစ်နေတယ်ကွာဟုတ်အဲ့ဒီခါလေးခါရကိုကြပြတယ်ဆိုအရင်ကဝယ်လာပြီးကြောက်ပြတယ်တော့ဒီနေ့တော့မရောင်းသေးပါဘူးဒီကောလာအားနဲ့ရိုးရိုးရုံနဲ့ကျတော့မရောင်းသေးပါဘူးဆိုတော့ဖြစ်နေတယ်အဝယ်ရအများကြီးပြီးတော့ရောင်းရမယ်ဆိုတော့ဖြစ်နေ
ဇူလိုင်လ16ရက်နေ့မှာကျင်းပခဲ့တဲ့အိမ်ချမ်းမြေဝန်ဆောင်မှုအသင်းရဲ့နှစ်ပတ်လည်အစည်းအဝေးမှာလည်းငွေကြေးခဝါချမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။မြို့နယ်အလိုက်အိမ်ချမ်းမြေအသင်းတွေကတော့ပေါက်ဈေးထက်အဆမတန်ပေးပြီးဝယ်ယူနေကြသူတွေဟာငွေကြေးခဝါချဖို့ဖြစ်နိုင်ခြေများတဲ့အကြောင်းသတိပေးစာတွေလူမှုကွန်ရက်မှာထုတ်ပြန်ထားပါတယ်။ဒီနိုင်ငံမှာဘွဲရလူငယ်လူဦးရေတိုးလာပြီးဘွဲရအလုတ်လက်မဲ့နှုံများလာတယ်လို့လည်းတရုတ်ဗဟိုစီးရင်အဖွဲ့ကမကြသေးခင်ကထုတ်ပြန်ထားပါတယ်ဝင်ငွေကောင်းတဲ့မြန်မာနယ်စပ်ကတရုတ်အွန်လိုင်းလောင်းကစားနဲ့ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာတရုတ်လူငယ်တို့လာအလုပ်လုပ်ကြတာရှိသလိုဒီလုပ်ငန်းတွေကတရုတ်ပင်စင်စားတက်ကြီးရွယ်အိုတွေကိုပြစ်မှတ်ထားလိမ်လည်လာကြတဲ့အကြောင်းတရုတ်သတင်းတွေမှာဖော်ပြကြပါတယ်ဒီလိုရာဇဝတ်လုပ်ငန်းတွေကိုတားဆီးနှိမ်နှင်းမှုတရုတ်အစိုးရကမြန်မာကိုဖိအားပေးနေတာရှိသလိုဒီလုပ်ငန်းလုပ်ကင်သူတွေဟာမြန်မာနိုင်ငံတွင်အိမ်ချမ်းမြေတွေဝယ်ပြီးငွေကြေးခဝါချတာတွေလှုပ်လာနိုင်တယ်လို့လည်းတရုတ်အခြေစိုက်နိုင်ငံရေးလေးလာသုံးသက်သူဒေါက်တာလှကျော်စောကသုံးသက်ပါတယ
်ပြောနိုင်တာပေါ့ဒီလိုပြောရခင်ဗျဟိုလာဟုကဟိုတော့ကဒီမှာလာပြီးတော့ jump တက်နေတယ်လာဟုကျောင်းသားလေးတောင်ပြောနေသူတို့နိုင်ငံတွေကိုတချို့တရုတ်ပြည်ကငွေတုပ်ပိုက်ပြီးတော့အဲလာဟုကနေအကုန်ချောက်ဝင်နေကြတယ်သိကြီးခင်ဗျဟောမကြီးကမန္တလေးကခါခံရလာနေလားအပြည့်ကြီးကငွေတုပ်ပိုက်ပြီးဆင်းသွားတာကိုကနေပါလို့ကအဲတင်းနေပါရင်လည်းချမ်းသာကောင်းနေကောင်းနေအဲတရုတ်ပြည်ကတချို့နဲ့အဲပေါင်းပြီးတော့ခင်ဗျမန္တလေးဒါကြောင့်မို့မန္တလေးကဟိုတချို့ဆောင်းပါးတွေတော့ဖတ်ပါလားအဲတရုတ်မျိုးဖြစ်ပါပြီးတော့ပေါင်းအဲ့လိုလေ
ရွှေကားနဲ့အိမ်ချမ်းမြေဈေးတွေဟာစစ်ကောင်စီဗဟိုဘဏ်က2000ကျပ်တန်ငွေဆက်ကူအသစ်ထုတ်ဝေမယ်ဆိုတဲ့သတင်းကြောင့်လည်းလှုပ်ခတ်ခဲ့တာတွေရှိပါတယ်ဒါအပြင်စစ်ပွဲတွေဖြစ်နေတဲ့ဒေသတွေကငွေကြေးချမ်းသာသူတွေဟာစိတ်ချရတဲ့ပြင်ဦးလွင်မန္တလေးနေပြီးတော့ရန်ကုန်စတဲ့မြို့ကြီးတွေမှာမြေဝယ်တာမျိုးတွေရှိသလိုငွေဆက်ကူအသစ်ထုတ်ဝေမဲ့သတင်းမတိုင်ခင်ကတည်းကအိမ်ချမ်းမြေဈေးတွေကတော့အကြောင်းမျိုးမျိုးကြောင့်တက်နေတာလို့လေးလာစောင့်ကြည့်သူတချို့ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမန္တလေးဒေသခံတူကအခုလိုပြောပါတယ
်။ဒါပေမဲ့ဒီလမ်းလာပြီးမကြိုးညာခင်အချိန်ရှိဟုတ်တယ်ဒါဒီမှာအိမ်ချမ်းမြေရေကားရေရှိပေါ့နော်ရှိရတော့တိုင်းလာလည်းပါပါလေအဲအဲ့လိုမျိုးဝယ်ကြတာရှိတယ်ကျွန်တော်များတို့ကြားမြင်တွေ့နေရတာပေါ့ဗျာဟုတ်လားဘူတန်ကပြည်ရင်းကြီးကြီးတဲ့အဖွဲ့ကြီးတွေကြတော့ဝယ်တာကြည့်လိုက်ရင်တော့ဒီပြီးများတာပေါ့ဗျာဒီမျိုးလိုစင်တာပေါ့နော်ဟိုအဲ့လိုမျိုးကြီးတွေများတာပေါ့နော်အဲ့လိုမျိုးပဲကြည့်ရတယ်ဗျာ
တိုင်းပြည်အခြေအနေမကောင်းတဲ့အချိန်မျိုးမှာအကြောင်းမျိုးမျိုးနဲ့အိမ်ချမ်းမြေတွေစီဝင်ရောက်လာတဲ့ငွေမဲတွေလည်းရှိနိုင်တယ်လို့အိမ်ချမ်းမြေဝန်ဆောင်မှုအသင်းကတာဝန်ရှိသူတူက VOA ကိုအခုလိုပြောပါတယ်
။ဟိုအခုကနိုင်ငံရေးအခြေအနေကဟိုတချို့နေရာတွေမှာလည်းဟိုပေါ့နော်။ငွေမဲတိုင်းပြည်အခြေအနေမကောင်းတဲ့အချိန်ဆိုတော့အကောင်းဆုံးတချို့နေရာငွေမဲကိုဝန်ယူပြန်လို့ကြရတယ်ပေါ့။ငွေမဲကိုဝန်ပြန်ပြန်လို့ကျန်လို့ကြတော့အဲ့တည်းကြောက်တယ်သူရဲ့ငွေရောင်ငွေမဲဖြစ်နေတယ်ဆိုတော့တိတိကျကျတဲ့ဟာကိုပြောပါလိမ့်မယ်။ပြင်းနေပြေးလိုက်ပါဘူးဒီတော့ရောင်းဝယ်ရအောင်ပါပြင်ပြေးလို့ဆက်သွားက
ြအခုလိုငွေမဲခဝါချမှုတွေနဲ့ဆက်ဆက်နေတဲ့မြန်မာနယ်စပ်ကအွန်လိုင်းငွေကြေးလိမ်လည်မှုတွေနဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေကိုနှစ်နိုင်ငံပူးပေါင်းနှိမ်နှင်းဖို့ဇူလိုင်လ25ရက်နေ့ကမြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်မစ္စတာချန်ဟိုင်းနဲ့မြန်မာနိုင်ငံသားဝင်ကြီးဦးတန်းဆွေတို့နေပြည်တော်မှာတွေ့ဆုံတဲ့အချိန်ဆွေးနွေးခဲ့ကြပြီးတော့ရလဒ်ကောင်းတွေရခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်မြန မြန်မာနိုင်ငံထဲမှာခိုအောင်နေတဲ့ online လိမ်လည်မှုရာဇဝတ်မှုလုပ်ငန်းတွေကိုထပ်မံရှင်းလင်းပြီးပိတ်မိနေတဲ့သူတို့နိုင်ငံသားတွေကိုကယ်တင်သွားမယ်လို့လည်းတရုတ်တန်ယုံကဗုဒ္ဓဦးနေမှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ